ဟောင်ကောင်ကလမ်းမတွေပေါ်မှာတနင်္ဂနွေနေ့ကထပ်ပြီးဆန္ဒပြခဲ့ကြတဲ့ဒီမိုကရေစီရဲ့တောင်းဆိုသူတွေကိုအဓိကယုံနှိမ်နှင်းရေးရဲတွေကမျက်ရည်ပုံပုံနဲ့ရာဘာချီတွေသုံးပြီးလှုပ်စုခွဲခဲ့ပါတယ်။တောင်းနဲ့ချီတဲ့ဆန္ဒပြသူတွေကသတင်းပတ်9ပတ်မြောက်အဖြစ်ဇက်တိုက်ဆန္ဒပြခဲ့ကြတာမှာတချို့ကတရုတ်အစိုးရဆက်သွယ်ဆောင်ရွက်မှုရုံးကတရုတ်အမျိုးသားတင်ကေတာကိုဖျက်ဆီးခဲ့ကြပါတယ်။တချို့ကတော့အဆောင်ကိုကျက်ဥတွေနဲ့ပစ်ပေါက်ခဲ့ကြသလိုအနီးတစ်ဝိုက်ကလုံခြုံရေးကင်မရာတွေကိုလည်းစီးတွေနဲ့ပက်ဖြန်းခဲ့ကြပါတယ်။ဟောင်ကောင်ကျွန်းရဲ့စီးပွားရေးရပ်ကွက်တစ်ခုလုံးမှာတော့မျက်ရည်ရိုဘုံကအငွေ့အသက်တွေနဲ့ဖုံးလွှမ်းနေခဲ့ပါတယ်။ရာဇဝတ်မှုနဲ့ဆွဲဆိုခံရသူဟောင်ကောင်ဒေသခံတွေကိုတရုတ်ပြည်မှာကြီးထန်တရားရင်ဆိုင်ရေးလွှဲပြောင်းပေးမဲ့ဥပဒေချမ်းကိုအခုဆိုင်းငံ့ထားတာကနေအပိတ်သက်ဖျက်သိမ်းပေးဖို့ဆန္ဒပြသူတွေကအရင်ကတောင်းဆိုရကနေအခုတော့ဒီမိုကရေစီပြုပြင်ပြောင်းလဲရေးနောက်ဟောင်ကောင်အပေါ်တရုတ်ရဲ့တင်းကျပ်တဲ့ကင်တွယ်မှုတွေအဆုံးသတ်ရေးတို့ကိုပြောင်းလဲတောင်းဆိုကြပါတယ်ဆန္ဒပြသူအများအပြားကတော့ဟောင်ကောင်လွတ်မြောက်ရေးဆိုပြီးကြွေးကြော်ကြပါတယ်ဗြိတိန်ကိုလိုနီအဖြစ်ကနေတရုတ်ကိုပြန်လဲလွှဲပြောင်းပေးခဲ့ပြီးတဲ့နောက်22နှစ်တာကာလအတွင်းအခုဆန္ဒပြပွဲတွေကတော့အဆိုးရွားဆုံးလူထုမတည်ငြိမ်မှုကြီးဖြစ်ပါတယ်